ရောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးဆက်တပ်မှုတွေစတိုက်လုပ်လာတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပိတ်ဆို့ရည်ယူမှုအစ်စ်တွေချမှတ်ရေးမူကြမ်းတစ်ကိုဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ရောက်ကိုရီးယားအနေနဲ့6ကြိမ်မြောက်မြေအောက်နျူကလ িয়ার ဆက်တပ်မှုကိုဒီလ3ရက်နေ့ကဆက်လုပ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်နဲ့ရုရှားတို့နဲ့ပြင်းပြင်းထန်ထန်ဆွေးနွေးပြီးမှအမေရိကန်ဘက်ကဒီလုံခြုံရေးကောင်စီဆိုဖက်ချက်ချရေးအရင်မူကြမ်းကိုပြန်ပြင်ခဲ့တာပါ။ဒီနောက်ဆုံးနျူကလ িয়ার ဆက်တပ်မှုမှာရောက်ကိုရီးယားအနေနဲ့ပထမဆုံးအကြိမ်ဟိုက်ဒရိုဂျင်ဘုံးကိုသုံးခဲ့တယ်လို့ယူဆထားချက်တွေရှိနေပါတယ်။ဒီလိုအမေရိကန်ကအရင်ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြောက်ကိုရီးယားကနေရေနံနဲ့တဘာဝတန်းွေတပုတ်မှုကိုပိတ်ပင်ဖို့နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မချွန်အန်းရဲ့နိုင်ငံခြားပိုင်ဆိုင်မှုအားလုံးကိုထိချုပ်ထားရင်းပါဝင်ပါတယ်။ဒါပေမဲ့ဗီဒီယိုအားနာကင်ထားတဲ့တရုတ်နဲ့ရုရှားတို့ကကောက်ကွက်မှုကိုစိုးရိမ်ပုံပေါ်ပြီးပြင်ဆင်လိုက်တဲ့အခုမူကြမ်းသစ်ထဲမှာတော့အရင်ရေနံနဲ့တဘာဝတန်းွေပိတ်ပင်ရေးကိုနည်းနည်းဖြေလျှော့လိုက်ပြီးကင်မချွန်အန်းရဲ့နိုင်ငံခြားပိုင်ဆိုင်မှုထိချုပ်ထားရေးကိုလည်းပယ်ဖျက်ပေးထားတယ်လို့သံတမန်တွေကထုတ်ပြောနေပါတယ်။ဒါပေမဲ့ဒီမူကြမ်းတစ်ထဲမှာအရင်မူလမူကြမ်းတစ်ထဲမှာပါပြတာဖြစ်တဲ့မြောက်ကိုရီးယားကဝက်ထဲတင်ပို့မှုပိတ်ပင်ရေးကိုတော့ဆက်ထားထားပါတယ်။တကယ်တော့အခုမတိုင်ခင်တည်းကမြောက်ကိုရီးယားဘက်ကချင်းချောက်ထားတာကအခုလိုလုံခြုံရေးကောင်စီကပိတ်ဆို့ရေးမှုတွေတကယ်ချမှတ်လိုက်ရင်အမေရိကန်အနေနဲ့တန်ဖိုးကြီးကြီးပြန်ပေးဆက်လိုက်ရမယ်လို့ဆိုထားပါတယ်ခင
်ဗျ။အမဟာရီကိန်းမုန်တဲ့ဟာဒီကနေ့မှာအပူပိုင်းမုန်တိုင်းဖြစ်အပြော့သွားပြီးဖလော်ရီဒါမြောက်ပိုင်းနဲ့ဂျော်ဂျီယာပြည်နယ်တောင်ပိုင်းတွေကိုရွေ့လျှားသွားတယ်လို့အမေရိကန်မြို့သားဟာရီကိန်းစံနာကပြောပါရယ်ဒိုင်းမဲလေးပဲအာမမုန်တိုင်းကြောင့်အရှေ့တောင်ဘက်ကမ်းရိုးတန်းမှာလှမ်းကြီးနှံတယ်လို့ရေကြီးရေရှမ်းဖြစ်နေကြောင်းသတိပေးထားပါရယ်ဒါ့အပြင်ဖလော်ရီဒါအရှေ့မြောက်ဂျော်ဂျီယာအရှေ့တောင်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတနင်္လာနေ့ညအထိတိုနေဒိုလေဆင်နှာမောင်းတွေတက်ခိုက်နေကြောင်းလည်းဟာရီကိန်းစံနာကပြောပါရယ်အာမမုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာတော့တနအီကီလိုမီတာ130လောက်နဲ့သာတက်ခိုက်နေတယ်လို့မုန်တိုင်းပဟိုချက်မကနေ650ကီလိုမီတာဆက်ဝန်းအတွင်းလေပြင်းတက်ခိုက်နေတယ်လို့ဆိုပါရယ်အမမုန်တိုင်းဟာအမေရိကန်ပြည်အစုမှာမတက်ခိုက်ခင်ကာရီဘီယံဒေသတွင်တက်ခိုက်ခဲ့တာမှလည်းကြီးကြီးမားမားပျက်စီးဆူဆူခဲ့ပါတယ်။အခုလိုအင်အားပြင်းထန်တဲ့မုန်တိုင်းဘန်ကိုရာစုနှစ်တစ်ခုအတွင်းမကြုံရသေးတဲ့ဖလော်ရီဒါပြည်နယ်အနောက်ဘက်ဒိုင်းရန်ဒေသတစ်လျှောက်မှာတော့ပျက်စီးဆုံးရှုံးမှုဒေါ်လာဘီလီယံပေါင်းများစွာရှိနေပါတယ်။ဖလော်ရီဒါပြည်နယ်ခွေ့ဒေသတွင်တနအီကို200ကီလိုမီတာနှုန်းနဲ့တက်ခိုက်ခဲ့တဲ့လေပြင်းကြောင့်တရင်းမလီမီညာရုံကလူပေါင်း6တန်းလောက်ဟာလက်ရှိမြေမရှိတဲ့နေထိုင်ကြရပါတယ်။အမေရိကန်ပြည်အစုအတွင်းလူဦးရေတက်တရာအများဆုံးပြည်နယ်အတွင်းကအချင်းမောင်ပျက်စီးဆုံးရှုံးခဲ့တဲ့နေရာတွေကိုအမြန်ဆုံးကူညီတွေပို့ပေးနိုင်ရေးဦးစားပေးလှူဆောင်ကြဖို့သမ္မတဒေါ်လင်ထရန့်ကဒီပြည်တော်စုအစိုးရအရာရှိတွေကိုတင်းနေနေနေကညွှန်ကြားခဲ့ပါတယ်ခင်ဗျာ
။အီရတ်နိုင်ငံမှာ Jihad Islamic စပေးကြွတွေရဲ့မိသားစုတွေလို့သံသယရှိထားတဲ့နိုင်ငံသားမျိုးသမီးကလေးငယ်1300ကျော်ကိုအီရတ်အာဏာပိုင်တွေကထိန်းသိမ်းထားပြီးသူတို့နိုင်ငံတွေကိုပြန်ပို့ဖို့ရှိတယ်လို့ဒီအာဏာပိုင်တွေကမနေ့ကထုတ်ပြောလိုက်ပါတယ်။ဒုက္ခတဲ့စကမ်းတစ်ခုမှာထိန်းသိမ်းထားတဲ့ဒီအမျိုးသမီးနဲ့ကလေးငယ်အများစုဟာရုရှားတူရကီနဲ့အရှလေပိုင်းကလူတွေဖြစ်ပြီးဩဂုတ်လနောက်ပိုင်းနှောင်းပိုင်းမှာပဲကတ်တပ်ဖွဲ့တွေစီကိုလက်နက်ချခဲ့တာဖြစ်ပါတယ်။မိုဆူမျိုးနီမြောက်ပိုင်းတယ်အဖာမျိုးအတွင်းက IS တွေကိုအီရတ်တိုက်ခိုက်တမတွေကတိုက်ချုပ်ခဲ့တဲ့နောက်မှာပဲအခုလိုသူတို့လက်နက်ချခဲ့ကြတာပါ။အီရတ်တာဝန်ရှိသူတွေကအဲ့ဒီအမျိုးသမီးတွေရဲ့နိုင်ငံသားစစ်ဆေးမှုတွေကိုစစ်ဆေးမှုတွေလုပ်နေပြီးသူတို့အများစုကမူရင်းနိုင်ငံကူလက်မှတ်ဒါမှမဟုတ်တခြားအထောက်အထားတွေမရှိကြဘူးလို့ပြောပါတယ်။လူဦးရေ942ဦးရှိတဲ့ဒီအမျိုးသမီးနဲ့ကလင်းငယ်တွေကိုလောကီကျဒုက္ခတဲ့ကောင်စီကအထောက်ပံ့တွေပေးနေပါတယ်။တယ်ဖာမျိုးကိုကတ်တက်ဖွဲ့တွေထိချုပ်နိုင်ပြီလို့ထင်ရတဲ့အချိန်မှာပဲဒီမျိုးသမီးနဲ့ကလင်းငယ်တွေကိုအီရတ်တက်ဖွဲ့တွေစီလွှဲပြောင်းပေးကြတာပါ။တိုက်ခိုက်ရေးသမားတွေလို့ထင်ရတဲ့သူတို့ရဲ့အမျိုးသားတွေအားလုံးကိုတော့သူတို့ရဲ့အချုပ်ခန်းထဲမှာဖမ်းဆီးထိန်းသိမ်းထားပါတယ်ခင
်ဗျ။ယူအေနိုင်ငံအသံရပါမြန်မာဘာသာစီစဉ်တွေကိုရပိုင်း9နိုင်ကနေ10နိုင်အထိဆိုင်းဒိုမီတာ24 kHz 11.35ဆိုင်းဒိုမီတာ25 kHz 11.965ဆိုင်းဒိုမီတာ32 kHz 93.5ဆိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာဆိုင်းဒိုမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံကင်းတဲ့နေကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာမြန်မာနိုင်ငံဘက်ကဖြစ်ပြနေတဲ့ Rohingya Muslim ဒုက္ခသည်တွေရှိယူသားချင်းစာနာမှုအကူအညီတွေရောက်နိုင်မှုအတွက်သူတို့ဘက်ကတိုက်ခိုက်တာတွေတလရဆိုင်တဲ့အကြောင်း ERSC အကြံဖက်အဖွဲ့ကကြေညာပါရဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကို ERSC အဖွဲ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းသူတို့ဖွဲ့ဝင်တွေရန်နဲ့ချီပြီးအသက်ခံရတယ်လို့ညွှန်လင်းရပါတယ်မြန်မာအစိုးရနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အကြံဖက်သမားတွေနဲ့ဆက်စပ်မှာမဟုတ်ဘူးဆိုပြီးပြန်လည်တုံ့ပြန်ထားပါတယ်အကြံဖက်ပြည်ပခါတွေဖြစ်ပွားပြီးနောက်ပိုင်းဒီသတင်းပတ်အတွင်း မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေ၃နှစ်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာတော့အာနာရှင်တမရဟောင်းဖာဒီနန်မာကုစ်ရဲ့မွေးနေ့ကိုလေတမလူစုအားလိုက်ရဖြစ်သတ်မှတ်ဖို့တလက်ရှိတမရရိုဂျီကိုဒူဒါရီရဲ့ဆုံးဖြတ်ချက်ကိုရားနဲ့ရှိတဲ့လူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မာကုစ်မွေးနေ့ဖြစ်တဲ့ဒီနေ့စက်တင်ဘာ17ရက်နေ့ကိုသူ့ရဲ့မွေးရည်မြေအီလိုကိုစနော်တီခရိုင်တွင်အားလိုက်ရဖြစ်သတ်မှတ်ဖို့ကိစ္စကိုဆန့်ကျင်ကြောင်းမနီလာမြို့ကအမျိုးသားအာဇာနည်ပြည်နယ်မှာအခုလိုစုဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြလူကြီးကတမရနှုတ်စလုံးဟာပြည်သူလူထုရဲ့ဒီမိုကရေစီအခွင့်အရေးကိုဖိနှိပ်တဲ့ခေါင်းဆောင်တွေဖြစ်ကြောင်းပြတ်သားတဲ့အနေနဲ့ရေးဆွဲထားတဲ့တမရနှုတ်စလုံးရဲ့လက်နာပုံတူတွေကိုမိရှုဖြတ်စီခဲ့ပါတယ်။မာကုဆိုရလက်ထက်တုန်းကထိနေခံရပြီးနှိမ့်ဆက်မြင်မှန်းခံရတဲ့လဝဲရင်တမာတက်ချွလူရှားသူတို့ဖြစ်တဲ့ဘော်နီဖာစီယိုလာဂန်ကလည်းဆန္ဒပြပွဲမှာပါဝင်လာပြီးလူစုလူရေးစီမံမှာမိကုံပြောခဲ့ပါတယ်။တစ်ဖက်မှာတော့တမရဟောင်းမာကုဆိုသူရဲကောင်းဖြစ်မှတ်ယူပြီးတက်ဆာခံတဲ့ရှားနေရှိတဲ့လူတွေကလည်းအာဇာနည်ပြည်မှန်ပြည်မှန်မှာစီဝန်ပြီးတော့သူ့ရဲ့နှစ်တရာပြည်မွေးနေ့စီတောင်းပွဲကိုတည်လှုပ်ခဲ့ကြပါတယ်
။လူမျိုးရေးဆိုင်ရာမူဝါဒတစ်ချမှတ်ပြီးဂျပန်စစ်ပတ်အနေနဲ့အရှိန်မြင့်ဆောင်ရွက်လာတာတွေအပါဝင်ကာကွယ်ရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေဟာမှန်ကန်တဲ့လမ်းကြောင်းစီသွားနေတာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပြောလိုက်ပါတယ်။ဂျပန်ကာကွယ်ရေးတပ်ဖွဲ့အရှိန်မြင့်အကြီးအကဲတွေနဲ့တွေ့ဆုံခြင်းမှာမစ္စတာအာဘေကဂျပန်အနေနဲ့ရင်ဆိုင်နေရတဲ့လုံခြုံရေးအန္တရာယ်နဲ့ပတ်သက်ပြီးတကယ်လက်တွေ့အခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ပြောပါရယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ္စိုက်ဒုံးကြီးဆက်သတ်မှုအပြင်ဂျပန်ဝေဟင်ပိုင်နဲ့အတွင်းအမျိုးမျိုးမသိတဲ့လေကြောင်းတော်လာမှုတွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါရယ်။စက်တင်ဘာလ9ရက်နေ့ကတော့ဒီဂျပန် F-15 ဂျက်တိုက်လေယာဉ်တွေနဲ့ American B-1B ပုံကျဲလေယာဉ်တွေဟာအရှေ့တရုတ်ပင်လယ်ကောင်းကင်ယမ်မှာပူးတဲ့လေကြောင်းစီးလေ့ကျင့်ခဲ့ကြတယ်လို့ဂျပန်လေကြောင်းတပ်ဖွဲ့ကပြောပါတယ်မြောက်ကိုရီးယားအနေနဲ့နောက်ထပ်မစ္စိုက်တုတ်ကြီးဆန်တက်လာမနာကြောင့်တောင်ကိုရီးယားအနေနဲ့ပြင်ဆင်နေတဲ့အချိန်မှာပဲဂျပန်နဲ့အမေရိကန်ပူးတဲ့စီးရီးလေ့ကျင့်ခဲ့တာပါဒီကနေ့ကျင်းပတဲ့ဂျပန်ထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကိုတော့ဒီနှစ်ဦးပိုင်းကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒီပါလဲတက်ရောက်ခဲ့ပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာအကြီးအကျယ်လှုပ်သွားခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေဟာ90အထိတိုးလာနေပြီးသိဆုံးမှုအများဆုံးကတော့ Oaxaca ပြည်နယ်မှာဖြစ်သွားခဲ့တာပါ။8.2ပြင်းအားရှိတဲ့ဒီငလျင်ကြီးဟာမက္ကဆီကိုနိုင်ငံတောင်ပိုင်းဆုံးကပစိဖိတ်ကမ်းခြေမှာပြီးခဲ့တဲ့တစ်သာဝေးညတကောင်ရံမတိုင်ခင်ကလှုပ်ခတ်ခဲ့ပြီးတူနာလာမြို့ရဲ့62မိုင်ကျော်အကွာမှာဖြစ်ခဲ့တာပါ။မနေ့တနင်္ဂနွေနေ့အထိနောက်ဆက်တွဲငလျင်လှိုင်းတွေထပ်ဖြစ်လာမှာကိုဒေသထွက်ကလူများစိုးရင်ကြောက်လန့်ပြီးအိမ်ပြင်မှာထွက်နေခဲ့ကြပါတယ်။ Oaxaca နဲ့ချင်းပတ်စီနယ်ယာစီတွေကဒီငလျင်ကြောင့်ထောင်နဲ့ချီတဲ့အိမ်တွေနဲ့ရားနဲ့ချီတဲ့စာတင်ကျောင်းတွေပျက်စီးခဲ့တာလုံးဝပြူချခဲ့တာတွေရှိခဲ့တယ်လို့ထုတ်ပြောထားပါတယ်ခင
်ဗျ။အိန္ဒိယအစိုးရဟာအာဖဂန်ကာကွယ်ရေးတပ်တွေကိုပို့ကူညီပေးသွားမှာဖြစ်တယ်လို့ဖွံ့ဖြိုးရေးအကူအညီတပ်တွေလည်းပေးရသွားဖို့ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အာဖဂန်ဆိုင်ရာမဟာဗျူဟာတစ်ကိုချပြခဲ့ပြီးတဲ့နောက်အိန္ဒိယနဲ့အာဖဂန်နှစ်ဖက်အစိုးရခေါင်းဆောင်တွေတွေ့ဆုံပြီးအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။အာဖဂန်အရေးအိန္ဒိယအနေနဲ့ပို့ပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့သမ္မတထရမ့်ရဲ့စီရင်မူဝါဒတစ်ချက်မှာအိန္ဒိယကိုတိုက်တွန်းထားပါတယ်ခင်ဗျ။
ဒီကနေ့ညဖက်နောက်ဆုံးကသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြတော့တာပါ CEO ကနေ Photoing ပင်းနေတဲ့အစီအစဉ်တွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တခိုင်းနေတဲ့အနေနဲ့ဆင်နေပါတယ်အခုတော့သတင်း summary ကိုဆက်တိုက်တင်ပြတော့ပါမယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်တက်ဆိုင်နေတာကလူမျိုးရင်းတပ်ဖြတ်မှုအစီအရောက်နေပုံရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမင်းကြီးကပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဒီကနေ့လုပ်တဲ့နိုင်ငံတကာလူ့အခွင့်အရေးအခြေအနေဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးမင်းကြီးဇက်ရယ်အယ်ဟူစိန်ကအခုလိုထုတ်ပြောလိုက်တာပါ။ဒီအကြောင်းပြည်စုံကိုတော့ကိုင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့ပါ။ဒီနေ့ပါမှာလုတ်တဲ့ဒီဆွေးနွေးပွဲတဲ့မိကုံးပြောရမှာလူခွေမင်းကြီးစာဟီကမြန်မာဆွေးရအနေနဲ့ရက်စက်တဲ့စစ်စင်ရေးလုပ်နေတယ်လို့ဆွဆွဲလိုက်ပြီးအခုလိုဝေဖန်လိုက်ကြပါ
Because Myanmar has refused access to human rights investigators
မြန်မာဆွေးရအနေနဲ့လူခွေဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုဝန်ခွင့်မပေးခဲ့တဲ့အတွက်လက်ရှိအခြေအနေတွေပေါ်ပြည်ဝလလမ်းမမီတော့ပဲအခုဖြစ်နေတာဒီကလူမျိုးတုံးသက်သက်မှုလုံးဝဖြစ်နေတဲ့ပုံထွက်နေတယ်လို့ပြောရတော့မှာပ
ါဒီတိုက်ခိုက်မှုတွေကလည်းဘင်္ဂလားဒေ့ရှ်နေဆက်ကိုမကြာခင်သတင်းပတ်တွေအတွင်းထပ်တည်ရသူလူပေါင်း 300,000 ကျော်လာပြီးကျောထဲမှာလည်းပိတ်မိနေသူတွေနောက်ထပ်အများအပြားရှိနေတယ်လို့အစိုးရခန်းစားတွေထွက်လာချိန်မှာမင်းကြီးဇာယီကရိုဟင်ဂျာတပုံတွေတက်ခိုက်ခဲ့တာထက်မြန်မာအစိုးရတပ်ဘက်ကတုံ့ပြန်တာကမတရားလုံလုံသွားပြီလို့ဆက်ပြောခဲ့ပါတယ်
The Myanmar government should stop pretending that the Rohingyas are setting fire to their own homes.
Myanmar ဆိုရနေတဲ့ Rohingya တွေကသူတို့အိမ်တွေကိုပြန်မီးရှို့နေတယ်။သူတို့ရွာထဲမှာပြည်စည်းတွေကိုပစ်ထားခဲ့တယ်လို့စင်ညာပြောနေတာတွေကိုရှက်တန်းရက်တင်ပါပြီ။အခုလိုလုံးဝပိတ်ငင်းနေတာကြောင့်နိုင်ငံတကာစည်းစနာနဲ့မကြခင်အထိအကျိုးပြုပေးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာရက်တည်မှုကိုထိခိုက်စေပါလေ
။ဒါပေမဲ့မြန်မာဆိုရဘက်ကတော့နိုင်ငံတကာမှာဖြစ်နေတဲ့ဒီသတင်းတချို့ဟာမောင်ရင်ပေါ်ပြနေတာဒါဖြစ်တယ်လို့မျိုးစုထားတာတွေရှိခဲ့ပါတယ်။တကယ်တော့ကမ္ဘာနိုင်ငံအသီးသီးကလူခွင့်ချိုးဖောက်မှုတွေကိုအစီရင်ခံရမှာထိတ်ဆုံးကနေသူအလေးထားပေါ်ပြခဲ့တဲ့မြန်မာပြဿနာနဲ့ပတ်သက်ပြီးမင်းကြီးဇာဟိကအခုလိုပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ
်။ I call on the government to end its current cruel military operation.
မြန်မာအစိုးရကိုတောင်းဆိုချင်ပါတယ်။လက်ရှိရက်ဆက်တဲ့စစ်ဆင်ရေးတွေကိုရပ်ပြီးပါရှိခဲ့တဲ့ချိုးဖောက်မှုတွေအလုံးတွေတာဝန်ယူမှုနဲ့အတူပေါ့လေ။နောက်ရိုဟင်ဂျာတွေပေါ်စုစုပေါင်းပေါင်းကျေပွန်းမှဖြစ်နေတဲ့ခွဲခြားဆက်ဆံမှုတွေကိုပြန်ပြင်ပေးပါ
။ဒါအပြင်မင်းကြီးဇာဟိကသူ့လူခွင့်ရေးရုံးအနေနဲ့လည်းမြန်မာနိုင်ငံထဲလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ကိုခွင့်ပြုပေးဖို့ပြင်းပြင်းထန်ထန်ထပ်တောင်းဆိုလိုက်ပါတယ်ခင်ဗျာ။
ကိုယ်မင်းတင်ပြတော်ရပါရှင်ကုတ္တဆက်ရဲ့ရိခိုင်ပြည်နယ်ခက်ခါသတင်းကိုတင်ပြပါောင်းမယ်ရိခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရဆုံးခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်ရတဲ့အတွက်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အစိုးရကထုတ်ပြန်ထားပေမဲ့လို့အခုချိန်ကြီးဆက်သွယ်လာတာမရှိသေးကြောင်းရိခိုင်ပြည်နယ်အစိုးရအဖွဲ့တော်ဝန်ရှိသူကပြောပါရယ်တိန့်ဆောင်နေသူကတော့တိကျတဲ့အာမခံချက်မရှိတာကြောင့်ကြောက်ရွံ့မင်းမလာရတာဖြစ်ကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA နေမပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်30လောက်ကို ARSA ခေါ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းသားတွေဟာနေရက်စွန့်ခွာထွက်ပြေးခဲ့ရတယ်လို့မွတ်စလင်ကျေးရွာတွေကရွာသူရွာသားတွေလည်းတိတ်ဆောင်ထွက်ပြေးခဲ့ပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့မွတ်စလင်ယက်မီယက်ဖတွေကမောင်းတော်ဒေသအာနာပိုင်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေမှာမပါဝင်တဲ့တိတ်ဆောင်မွတ်စလင်တွေနေရက်ပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆက်သွယ်လာခဲ့ပါတယ်စတင်ပါလာ၈ရက်နေ့မှာနေရဆုံးခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့အတွက်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုထုတ်ပြန်ပြီး၃ရက်ကြာမြင့်ချိန်အထိယာယီစုစည်းစခန်းတွေကိုဆက်သွယ်လာတာမရှိသေးကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှဦးတင်မောင်စွေကပြောပါတယ်
။လုံးဝလုံးနေတဲ့အနေအထားတွေတော့မလာဘူးဖြစ်နေ။လက်တော့ကြေညာလိုက်ပြီးတော့လုံးလိုက်ပြီမဲ့အဲ့တိုင်ရောက်မလာနိုင်တော့ဘူးနော်သူတို့ပါကျေးဇူးရှိနေတယ်မဟုတ်လားဘာသာပတ်ကြလို့ဒီလေလာနေနေကျနေတယ်အဲ့လိုမျိုးပေါ့နော်အခက်ကြီးရှိနေတယ်ပြန်ပြီးတော့နောက်ဆုံးရှင်နေတော့ပြန်တော့ပြန်အောင်ပါပါပြုတာကျွန်တော်အပြင်ပြောင်းတော့လုပ်ပေးတာပါဒါပဲဒီလိုရောက်မလာရောက်ဖြစ်
အစိုးရရဲ့ထုတ်ပြန်ချက်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်မောင်းတော်မြောက်ပိုင်းမောင်းတော်အလယ်ပိုင်းနဲ့မောင်းတော်တောင်ပိုင်းဆိုပြီးငွေမြေသုံးခုခွဲထားကြောင်းမြောက်ပိုင်းမှာရောက်ရှိနေတဲ့နေရက်စွန့်ခွာသူတွေအတွက်ဝေလာတောင်၊ဖိုင်တီနဲ့တောင်ပြိုလက်ရာ၃နေရာအလယ်ပိုင်းမှာဓာကြီးစားနဲ့ကြောက်လီကား၂နေရာတောင်ပိုင်းမှာတင်ပေါ်ကွင်းနဲ့တဝင်းချောင်း၂နေရာမှာယာယီစုစည်းစခန်းတွေဖွင့်လှစ်မှာဖြစ်ကြောင်းဖော်ပြပါတယ်ဒီစခန်းတွေဟာထောက်ပံ့ရေးပစ္စည်းတွေဝင်ကားဖို့အတွက်အဓိကရည်ရွယ်ထားကြောင်းလည်းဥတ္တမောင်ဆွေကပြောပါတယ်။ကျွန
်တော်တို့ကတော့ဟောလို့ဟောပါအဲ့ဒီပစ္စည်းတွေပေါ်နေတာလေဥစား။ဒီကအိကောင်ဝင်ဖို့ပါတယ်အဲ့စခန်းနေရာတွေအဲ့နေရာတွေ
။ယာယီစုစည်းရာစခန်းတွေဖွင့်လှစ်တာဟာနေရာအနှံ့ပြန့်ကျဲနေတဲ့နေရာစွန့်ခွာသူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ကျန်းမာရေးနဲ့လုံခြုံဘေးကင်းရေးအတွက်ဆောင်ရွက်ဖို့ဖြစ်ပြီးဒီထောက်ပံ့ကူညီတာတွေကိုကြည်ကြည်ကြီးလှုပ်ရှားမှု Red Cross Movement နဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ပါတယ်မောင်းတော်မျိုးနယ်ကနေရစွန့်ခွာနေသူအစ္စလမ်ဘာသာဝင်တဦးကတော့ဒီစခန်းတွေကိုတွားရောက်ဖို့အတွက်တိကျတဲ့အာမခံချက်မရှိတာကြောင့်စိုးရိမ်တာတွေရှိနေကြောင်းပြောပါတယ
်။လက်ခံတော့ပြောတာပဲဒါပေမဲ့အဲ့လိုမျိုးလာနေဆိုရင်လည်းပြန်ကြောက်နေရတာပေါ့။ဘာမှတော့အသေးချာမရဘူးနဲ့လူတွေမလာဘူးပေါ့။ကြောက်နေရတယ်သူတို့က
အစိုးရရဲ့စတင်ပါလ9ရက်နေ့ထုတ်ပြန်ချက်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နေကြားမှတ်တိုင်26နဲ့35ကြားမှာတိတ်ဆောင်သူ3000လောက်ရှိကြောင်းဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းသားနဲ့ဟိန္ဒူဘာသာဝင်16000လောက်နေရာစွန့်ခွာထွက်ပြေးနေရကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလမ်ဘာသာဝင်3000နီးပါးလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။
ကမောဇောတင်ပြတော်တာပါခုတော့ရန်ကုန်နဲ့နေပြီးတော့အပါဝင်မျိုးကြီးတွေမှာလုံဆောင်ရေးတိုးမြင့်ထားတဲ့တရင်သက်ဆဲရအောင်ပါခေခိုင်ကျင်းနာမှာဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အကျန်းဖက်တက်ခတ်မှုတွေဖြစ်ပေါ်လာနိုင်တာမျိုးနေပြည်တော်နဲ့ရန်ကုန်အပါဝင်တခြားမျိုးကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တိုးမြင့်ဆောင်ရွက်နေကြပါတယ်မျိုးကြီးတွေရဲ့ဝင်းပေါက်ထပ်ပေါက်ကိတွေမှာအထူးစစ်ဆေးမှုတွေပြုလုပ်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုထက်အောင်ခန့်ကတရင်ပေးပို့ထားပါတယ်
စကိုင်းမြင်းနယ်မှာဩဂုတ်25ရက်ကစတင်ဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေကြောင့်နေပြည်တော်ရန်ကုန်ပါဝင်အခြားမြို့ကြီးတွေမှာရဲတပ်ရင်းလုံလုံတိုးမြင့်ချလာပြီးအခုလိုချင်းကကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့အရင်ကထက်ရာခိုင်နှုန်းများတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှဦးစော်ခင်အောင်ကခုလိုပြောပါတယ
်။ဒီပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့လိုမြို့ဝင်ထွက်ကိတ်ဒီပေါ့နော်မြို့ဝင်ထွက်ကိတ်ဒီမှာလည်းကျွန်တော်က24နာရီလောက်တာလည်းစောင့်ကြည့်ပြီးတော့မှရှာဖွေတာတွေဆစ်ဆဲရည်လုပ်လာတယ်အလားတူပဲအဲ့ဒီမှာလည်းကျွန်တော်အင်အားကြီးဖြည့်တင်တာပါပဲအင်အားထပ်ပြီးတော့မှကျွန်တော်တို့ဗန်နဲ့ထပ်ဖြည့်တာလည်းဆိုလူကြီးရဲ့တပ်ဖွဲ့ကွဲပေါ့နော်ဟိုရှင်းရှင်းပြောရရင်ရက်ကပါပေါ့ရက်ကပါကောနော်ရဲတဲ့ရင်းနေရဲတဲ့ရင်းနေလူကြီးအင်အားထပ်ဖြည့်ပြီးတော့မှမြူထဲမှာဟောအဲ့ဝင်ပေါက်ကပေါက်ဂိတ်တွေကိုကျွန်တော်တို့ကညဟိုတညလုံးလက်ချောင်းမလေးချောင်းကျွန်တော်ဆောင်ရွက်နေရှိပါတယ်အခုလုံးလုံးစေရတော့ဗျာကျွန်တော်တို့စီမှာချင်းချောင်းမှုကတော့ဒီဆက်ကဘုတ်ခွဲမင်းတို့တို့စသည်ဖြင့်အချက်ပြတ်မှုတွေလုပ်လာနိုင်တယ်။ဒါကြာခဲ့ဆုံးချက်ခင်ရတဲ့ဆိုင်ပုံများတယ်ပေါ့နော်။ပုံများတယ
်။ယခုရပိုင်းတွင်လူမှုကွန်ရက်ဆာမျက်နှာတွေပေါ်မှာကျန်းပတ်မှုများပြုလုပ်မယ်ဆိုတဲ့သတင်းတွေပြန့်နှံ့လာဖြစ်ပြီးတိုးတိုးလုံလောက်သာဖြန့်ဝေသူတွေကိုဥပဒေနဲ့ညီရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းအမှားတွေဖြန့်ဝေလာပြီးသတိထားတဲ့ကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်မှကိုနေဖုံးလက်ကပြောပါတယ်
။ Facebook ပေါ်မှာရောအခုအဆက်မဲတွေနဲ့ပေါ့အဲ့လိုမျိုးတွေဟိုအဲ့လိုမျိုးသတင်းတွေ live ဖြန့်နေတာလို့ပြတာ။ဟိုလုံးဝမကြုံနဲ့ဆိုတာမျိုးလည်းမဟုတ်ဘူးပေါ့နော်။သတိတော့ထားရမှာပေါ့။သတိထားလို့ဆိုတာကိုယ်ရလည်းသတိနဲ့နေမယ်။အခုအစိုးရအနေနဲ့ဒါဒီပေါ်မှာလုံလုံလေးတုံ့ပြန်ပြီးတော့စောင့်နေနေတာလည်းရှိတယ်။
ဒီနေ့စတိမစတိရဲ့ညကြီးရမှာအကြမ်းဖက်မှုပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြအောင်စိုးရိမ်နေကြတယ်လို့လမ်းတွေမှာလည်းလူသွားတာနည်းနေရတယ်တွေ့ရပါတယ်။မန္တလေးမြို့ကြီးမှာတော့ညပိုင်းတွေမှာလုံခြုံရေးအတွက်တိုးပြီးလှုပ်ဆောင်လာတယ်တွေ့ရတယ်လို့မန္တလေးမြို့ကတခုဖြစ်တဲ့ကိုနိုင်ရအောင်ကခုလိုပြောပါတယ
်။မန္တလေးမှာတော့၃၀နာရီတော့လာလာရိုက်ခတ်တဲ့ဟာလေးတော့ရှိတာပေါ့
။ညပိုင်းတွေကတော့တော်လေးတော့အဲခါတိုင်းကျတော့ပို့စစ်လာတယ်။ဟိုကပေါ့စိုင်းကြီးရှာတယ်အဲ့လိုမျိုးပေါ့နော်။ဒါကတော့မြို့ထဲမှာပေါ့ဒါကတို့ကတော့အဲဒီတက်လန့်တဲ့သဘောမျိုးလေးဒီလိုအလုပ်ရှင်နေနေနဲ့ပတ်တယ်ပေါ့
အကျမ်းသက်သမားများအနေနဲ့ရခိုင်ပြည်နယ်ဘူးရီတောင်မောင်တောမှာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကိုနိုင်ငံပုံမှန်အောင်ဆက်ရဖို့ကြိုးစားမှုတွေရှိနေတယ်လို့မျိုးကြီးတွေမှာအကျမ်းဖက်ပေါက်ခွဲတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်မှုတွေရှိနေတယ်လို့တင်ပြရှိတာကြောင့်အစိုးရကတင်ထုတ်ပြန်ထားတယ်လို့ပေါက်ကွဲစီတဲ့ပစ္စည်းစုဆောင်မှုတွေတွေ့ရှိပါကလက်ဆက်ရကိုအကြောင်းကြားပြီးကိုလည်းနိုင်ငံတော်တိုင်ပင်ခံရုံးကတင်ထုတ်ပြန်ထားပါပြီလေ
ကိုထက်အောင်ခံတင်ပြပို့သွားတာပါအခုတော့အမေရိကန်မှာဝင်တိုက်သွားတဲ့အာဗာဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုဆက်လက်တင်ပြလိုပါတယ်မနေ့ညကဟာရီကိန်းအာမာတိုက်ခတ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာယာယီခေါလုံးနဲ့စခန်းမှာနေခဲ့တဲ့တချို့အခုအိမ်တွေကိုပြန်ရောက်နေကြပါပြီခြေတိုက်နှုန်းမြင့်နေဆဲဖြစ်ပြီးတမ်ပါမြို့ထဲမှာလည်းအပြည့်အစုံတချို့ရှိတဲ့အကြောင်းမုန်တိုင်းကျဆင်းစခန်းမှာတွားရောက်ခဲ့တဲ့တမ်ပါမြို့ကမြန်မာအမျိုးသမီးတဦးဖြစ်သူမပုတ်ကပြောပါတယ်မုံနှင်းအချင်းလေးနဲ့ပတ်သက်လို့ကိုသိန်းထက်ဦးကဆက်သွယ်ညင်းညာတဲ့အခါမှပုတ်ကအခုလိုစာပြီးရှင်းပြပါရယ်
။ကယ်ဆယ်ရေးစခန်းရဲ့အမည်ကတော့ကျမတို့က South Florida Tampa မှာရှိတဲ့ USF မှာရှိတဲ့ Peso Elementary School ဖြစ်ပါတယ
်။အခုဒီကယ်ဆယ်ရေးစခန်းပေါ့နော်ယာယီခိုလုံမို့ဒီမူလာတဲ့ကျောင်းမှာသူစုစုပေါင်းလူဘယ်နည်းလောက်ရှိပါလဲခင်ဗျ
။လူကတော့လူမျိုးပေါင်းစုံ1000ကျော်လောက်ရှိတယ်လို့ခန့်မှန်းပါတယ်။မနေ့တော့ကသမင်းစားတဲ့အချိန်မှာအရှူရှူနဲ့ထွက်လာကြပြီးတော့ဆိုင်ရာသမင်းစားလက်မှတ်လေးတွေနဲ့လာကြတယ်လူပေါင်း1000ကျော်လောက်ရှိတယ်လို့ခန့်မှန်းရပါတယ်
။မြန်မာနိုင်ငံသားတွေရောမြန်မာလူမျိုးပေါ့လေမြန်မာတိုင်းရင်းသားဘယ်နည်းလောက်ပါမယ်လို့ခန့်မှန်းပါလဲခင်ဗျ။တွေ့
။အဲမြန်မာကတော့ကျမတို့မိသားစုရဲ့နောက်ထပ်ခရီးမိသားစုတို့ရဲ့ဗတ်တခြားမိသားစုတွေကတော့တခြားမျိုးတွေကိုဖြတ်ပြေးသွားလို့မရှိပါဘူး။သူတို့ကတခြားမျိုးတွေကိုမုံတိုင်းဆောင်ကြပါလိမ့်ရှင်။
အခုနောက်ဆုံးအချိန်လေးရောသူတို့ကမုံတိုင်းနဲ့ပတ်သက်လို့အခုအိမ်ကိုပြန်လို့ရပါလားသူတို့ဘာလို့ညင်ကြက်တွေထုတ်တာလဲခင်ဗ
ျသူတို့ကတော့လောလောဆယ်မှာတော့ဒီလေးတိုင်နှုံးရှိတဲ့အကြောင်းမလို့မပြန်နဲ့အောင်လို့ပြောထားပါတယ်ကျမတို့ရဲ့ visa ကိုတော့မှကျမတို့ခန်းထဲကိုလာပို့ပေးတယ်ဒါပေမဲ့ကျမတို့မိသားစုကအချိန်နဲ့စုံစမ်းပြီးတော့ပြန်ရင်လည်းပြန်လို့ရတယ်မိမိသဘောဆန္ဒနဲ့ကိုယ့်ဘာကိုလက်မှတ်ထိုးပြီးပြန်မှာဆိုတော့ကျမတို့အိမ်ကိုပြန်ခဲ့ပါပြီ
အခုတော့အိမ်ကိုပြန်ရောက်နေပြီ
ဟုတ်ကဲ့
အိမ်ကဟိုတံပါမှာပဲနော်တံပါမျိုးထဲမှာပဲ
ဟုတ်ကဲ့တံပါမျိုးမှာပါ
ဟုတ်ကဲ့ကျန်တဲ့အပြည့်အစည်းတွေရောကိုညမလေးရတော့မုံလဲတိုက်ထားတဲ့အပြည့်အစည်းတွေရောမြို့ရင်းအချင်းတွေရောကြီးပြစ်သလားခင်ဗျာမြို့ရင်းအချင်းတွေဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့တံပါမျိုးအနေနဲ့တော့ကျွန်မအခုနေခဲ့တဲ့ဒီ USF Elementary Piso Elementary School နဲ့ Indian လာတဲ့ Land Town မှာဒီမနေ့ပေါ့နော်9နိုင်ဝင်းစင်မှာတော့ဈာမဓာတ်တိုင်တိုင်လဲကြနေတဲ့ Fun Avenue မှာပြီးတော့ the traffic light yard, the standard for Lejani down to the tipping near by my distance, a team of hope and a daily Lejani down to the The chat down by the Tony Ariman and then a PSC name as he grew. The man on not a white, the man a woman, a white, the USF Florida, the white man, the Mazi Mama Jesse Moon, the two about it.
So Tabio, three beta, the Obari Tobian Alexia. Tabio,
Tabio, three beta, the Maroa, the Mina Pana, did I know a name as she may? The Tabano Bona, the money that Pawan sent away, the man who saw Lagania, G. Mai Jesse Moon, the two, the woman in Yaro, the man. The Moonlight out, Shatarian in Yare, Niare Camaro, the Mamma, 18,000 in the Camaro, Shataria, Malongani, Gumiare, Sound on the Dow, grew up, see, Daniel Long, Pit Haradame, Managani, will be dipping in Tuna, Tuda, or Living Moon, or Toroyu, Jamaru Pound, Jamaru Matoroyu, Living Moon, Lita, no, Argent Dobare, allowed Jamatuyava.
မုန်တိုင်းဆောင်တို့အုပ်ဖြစ်တဲ့မဘုတ်ကိုကိုတိုင်ထိုက်ဥကဆက်တွဲနေညံတော်လာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲရအောင်ပါမြောက်ကိုရီးယားလက်ရှိကောင်းဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်ချက်သိမ်းဖို့ကိစ္စဆွေးနွေးဖို့စိတ်ဝင်စားပုံမရဘူးလို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တပ်မဟောင်းခရစ်စတိုဖာဟီးလ်ကပြောပါတယ်သူဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်